မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်နေရမပြောင်းရရတဲ့မြန်မာနိုင်ငံသားတွေကိုအမေရိကန်ကအကာအကွယ်ပေးဖို့ပြင်ဆင်နေတဲ့အကြောင်းအမေရိကန်သတင်းဌာန NPR ကအစိုးရတောင်းရှိသူတို့ကိုကိုကာပြောဆိုလိုက်ပါတယ်။အမေရိကန်မှာရောက်နေပြီးသားမြန်မာနိုင်ငံသား1600လောက်တွေအကျုံးဝင်နိုင်မဲ့အစီအစဉ်အရအမေရိကန်မှာတစ်နှစ်ခွဲအထိတရားဝင်နေထိုင်လွတ်လပ်ကံဝင်ရမှာဖြစ်ကြောင်းလည်းအမည်မဖော်လိုသူအစိုးရရရှိသူကိုကိုကာပြီးသတင်းကဖော်ပြခဲ့တာပါ။အမေရိကန်မှာလက်တလုံးဘလို့ပုံစံနဲ့နေထိုင်နေတဲ့သူတွေကိုလက်ခံသွားမှလဲဆိုတော့တိတိကျကျမသိရကြောင်းလည်းပြောပါရယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်တဲ့လွေနဲ့နောက်ဆက်တွဲစစ်အာဏာသိမ်းမှုဆက်ကျင်ဆန္ဒပြမှုတွေပေါ်အကြမ်းဖက်နေနှင်းမှုတွေအတွက်အမေရိကန်ကမြန်မာစစ်တပ်ထိတဲရာရှိနေမိသားစုဝင်တွေကိုအရေးယူတင်ခတ်မှုတွေကြီးညာခဲ့ပြီးတဲ့နောက်မြန်မာနိုင်ငံသားတွေကိုအကူအညီပေးဖို့စီစဉ်နေတဲ့သတင်းထွက်ပေါ်လာတာလည်းဖြစ်ပါရယ်။